မြန်မာနိုင်ငံနဲ့တင်းတော်တဲ့ရွေးကောက်ပွဲစနစ်လေးလာဆန်းစစ်ရေးကော်မရှင်ကဒီပြည်သူ့လွှတ်တော်ထဲမှာဘယ်တော့လောက်ရွေးကောက်ပွဲစနစ်တွင်နဲ့ပတ်သက်ပြီးတော့တင်မှာပါလဲရှင်ဟိုပြည်သူ့လွှတ်တော်ဥက္ကဋ္ဌကနေပြီးတော့ရွေးကောက်ပွဲစနစ်အနည်းဆုံး9ခုပြန်တင်ရမယ်ပြောထားတော့ဒါကိုအခုဘယ်နှခုလောက်တင်ပြမလဲဘယ်နေ့မှနောက်ဆုံးတင်ပြမလဲရှင်
ဒီလိုတော့တကူကျွန်တော်ရွေးကောက်ပွဲစနစ်ကျွန်တော်ဟိုကကြီးပြောတယ်ကျွန်တော်ရွေးထားပါတယ်ရွေးချက်ပြီးတော့ကျွန်တော်ဒီ9ခုပေါ့ဒါအားကိုကျွန်တော်က60ပတ်ထဲပေါ့27 23လောက်ဖြစ်နိုင်မယ်ထင်တယ်ခင်ဗျာဒါအားကိုကျွန်တော်တို့ကော်မရှင်ဥက္ကဋ္ဌတင်ပြမှာ
ဟုတ်ကဲ့အခု9ခုတင်မဲ့အထဲမှာဘယ်စနစ်ကပုံများပါလဲရှင်ဥပမာလက်ရှိကျင့်သုံးနေတဲ့မဲများသူနိုင်တဲ့စနစ်ဖြစ်မလားဒါမှမဟုတ်ရင် PR ပေါ့အချိုးကျကိုစားပြုစနစ်များမလားဘယ်စနစ်ကပို့ပြီးတော့များပါလဲရှင်
နားလေလို့ကူရှင်းနေတာတော့ကျွန်တော်တို့မဲများသူနိုင်စနစ်နားလဲတာများတာပေါ့ကွန်ပျူတာတွေလည်းနားလဲရမယ်ဒီဖွဲ့စည်းပုံခြေခံဥပဒေကိုလည်းကျွန်တော်တို့ကပြင်ဆင်ရမလို့ဘူးပေါ့အဲနောက်ပြီးတော့ခွင့်ရင်းညာခွင့်ရင်းနေနေရတယ်မဲပြည်သူတွေရဲ့မဲဆူချုံမှုအရေးအတွက်အနည်းဆုံးဖြစ်တဲ့နီးလန်းပေါ့အဲအဓိကအခြေခံမှာတော့ FETV ပေါ့နိုင်သူကွန်ယူစနစ်ကိုအခြေခံပြီးတော့ကျွန်တော်တို့ပါမှာ majority ဝယ်အခြေခံပြီးသွားမှာဖြစ်ပါ
ဟုတ်ကဲ့ဒီတော့ဦးတောင်းဝင်းတို့ကော်မရှင်ကလွှတ်တော်ရဲ့တင်မဲ့အထဲမှာဒီလက်ရှိကျင့်သုံးနေတဲ့မဲများသူနိုင်တဲ့စနစ်အဓိကပါမယ်ပေါ့အဓိကများတယ်ပေါ့အဲ့လိုပြောချင်တာလားရှင
် FDTV စနစ်ကအခုလက်ရှိကျင့်သုံးတာပေါ့ဗျာအဲဒါအပြင်မှာတည်နေတာ PR အချိုးကျကိုစားမှုစနစ်ကြီးစနစ်ကြီးနှစ်မျိုးကိုဆိုတာတည်နေကြတာလေဥက္ကဋ္ဌကြီးကလည်းကျွန်တော်တို့က FDTV လည်းမဟုတ်ဘူး PR လည်းမဟုတ်ဘူးဒီဟာမှာကျွန်တော်တို့လက်ကူရှင်းလင်းပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံခြေခံမှုနဲ့ကိုက်မယ်အကုန်လုံးလည်းမဲပေးရလဲဒါမှမရှုပ်တဲ့ဟာကိုရွေးကောက်တာဆိုကျွန်တော်ကဒီစနစ်နှမျိုးတွေမှာ FDTV ကတော့အားလုံးကတည်ပြီးသားဖြစ်တဲ့အဲ့ဒီ FDTV ကနေအခြေခံပြီးတော့ကျွန်တော်ကရွေးချယ်လိုက်တဲ့စနစ်ကိုရွေးထားပါတယ
်ဟုတ်ကဲ့ခုအမျိုးသားလွှတ်တော်မှာတော့ဒီ PR စနစ်ကိုကျင့်သုံးမယ်ပေါ့နော်ဆိုပြည်သူ့လွှတ်တော်မှာကတော့အခုလိုမျိုးဒီ9ခုကိုရွေးကြအောင်မယ်ဆိုတော့ပြည်သူ့လွှတ်တော်ထဲမှာရောဘယ်လိုအခြေအနေမျိုးတွေဖြစ်လာနိုင်စရာရှိမလဲရှင်ဥပမာပြာစနစ်ကိုစိတ်ဝင်စားတဲ့သူတွေများမလားလက်ရှိအခုဒီကျင့်သုံးနေတဲ့ပေါ့နော် FETP စနစ်ကိုပို့ပြီးတော့စိတ်ဝင်စားမှုရှိမလားဒါမှမဟုတ်ရင်ခုနကပြောတဲ့နှစ်ခုရောထားတဲ့စနစ်ကိုဘယ်လိုမျိုးစနစ်မျိုးကိုပြည်သူ့လွှတ်တော်မှာပို့ပြီးစိတ်ဝင်စားတယ်လို့ပြောနိုင်မလဲရှင
်ကျွန်တော်တို့ကော်မရှင်မှာကိုပဲပါတီစုံပါတာဟုတ်ဗျပါတီစုံမှာတော့ဒီပါတီစုံကကိုပဲသဘောတူပြီးတော့ဒီစနစ်ကိုကျွန်တော်အကောင်းဆုံးပဲဆိုပြီးတတ်မှတ်ရေးထိုးပြီးတော့ကိုတင်ရတာလေဒါမှမဟုတ်ကျွန်တော်ထင်ပါတယ်အားလုံးကလည်းသိပြီးတော့ဝီရောကွဲပြားစရာစိတ်ရှိမယ်မထင်ဘူးဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်ကလည်းအဓိက FETV ပေါ့ဒီစနစ်ကိုအခြေခံပြီးတော့ရွေးချယ်လိုက်တာဖြစ်ပါတယ
်ဟုတ်ကဲ့ဦးတောင်းဝင်းတို့ကော်မရှင်ကလွှတ်တော်ထဲကိုတင်ပြီးပြီဆိုရင်ဒီဟာကိုအတီဖြစ်ဖို့အတွက်လွှတ်တော်ထဲမှာဘယ်လိုအဆင့်တွေရှိအောင်မလဲရှင်ဘာတွေဆက်လုပ်အောင်မှာပါလဲ
ပုံစံတိုင်းကတော့လွှတ်တော်ဆိုတာဥပဒေပြုလာဆိုတာအမျိုးသားကိုပို့အောင်ပေါ့ဗျာအမျိုးသားလည်းဒါဆွေးနွေးပေါ့ဆွေးနွေးပြီးကျွန်တော်ပြန်ပို့ပြီးတော့ပြောင်းစုလွှတ်တော်အတီပြုမှာပေါ့
ဟုတ်ကဲ့တောင်းဝင်းအနေနဲ့ရောမြန်မာနိုင်ငံမှာဒီမဲများသူစနစ်နိုင်တဲ့စနစ်နဲ့ PR စနစ်နဲ့ပေါ့နှစ်ခုဘယ်ဟာကပို့ပြီးတော့တင်တော်မယ်ထင်ပါလဲရှင်
ဒီရှိမှာတော့ကျွန်တော်တို့ကအမျိုးသားပြန်လည်သိမြတ်ရေးပေါ့ဗျာကျွန်တော်တို့နောက်တကပြိပခတွေပေါ့ဗျာဒီဟာတွေပေါ်မှာအကုန်လုံးတကူအကုန်လုံးပြိပခတွေကိုဖြည့်ရှင်းနိုင်တဲ့နေလားနောက်တိုင်းရင်းသားအများစုရှိရဲဆိုရင်ဟိုအနေထားတွေပေါ့အဲ့ဒီနေထားတွေပေါ်မှာကျွန်တော်တို့ကအကောင်းဆုံးဖြစ်နိုင်တဲ့နေလန်းကတော့ဖြစ်ရင်ကျွန်တော်တို့က FETV ရော PR ကိုအခြေခံတဲ့စနစ်ကိုသူ့နေရာလေးနဲ့သူရွေးချယ်ပေးလိုက်တာမဲဆန္ဒနဲ့တတ်မှတ်ရွေးချယ်လိုက်တာပါတီအားလုံးတွေ့လေအခွင့်အရေးတွေရပြီးတော့တန်းကြည့်တော့ရင်းရှိရုပ်ရှိနိုင်တယ်လို့ထင်ပါတယ်
ဟုတ်ကဲ့ဦးတောင်ဝင်းခုလိုဖြည့်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်